အမေရိကန်သမ္မတဘရက်အိုဘားမားရဲ့အာရှမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာစေဖို့တွားရောက်တဲ့အာရှလေးနိုင်ငံခီးစဉ်တတိယမြောက်နိုင်ငံအဖြစ်မလေးရှားနိုင်ငံကိုရောက်ရှိနေပါပြီ။သမ္မတအိုဘားမားကိုမလေးရှားဘုရင်နဲ့ဝန်ကြီးချုပ်တို့ကနိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ကြပါတယ်။ဒီခီးစဉ်အတွင်းမှာ Trans-Pacific Partnership လို့ခေါ်တဲ့လွတ်လပ်စွာကုန်သွယ်မှုနယ်မြေသဘောတူညီမှုနဲ့ပတ်သက်ပြီးမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇတ်ရဲ့စိုးရိမ်မှုတွေကိုပြေလျော့ဖို့ကြိုးစားလိမ့်မယ်လို့အမေရိကန်သမ္မတအိုဘားမားကကြိုးစားလိမ့်မယ်လို့ခန့်မှန်းရပါတယ်။မလေးရှားကတရုတ်နဲ့နီးစပ်တဲ့ကုန်သွယ်ဘက်ဖြစ်ပြီးဒီသဘောတူညီချက်ထဲမှာအခန့်ကဏ္ဍတွေကိုသဘောမတူဖြစ်နေတာလည်းဖြစ်ပါတယ်။ဒါအပြင်စနေနေ့အစောပိုင်းတောင်ကိုရီးယားနိုင်ငံကနေသမ္မတအိုဘားမားမထွက်ခွာခင်မှာအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်တွေကိုကာကွယ်ဖို့နဲ့အမေရိကန်ပြည်ထောင်စုတွားနေတဲ့လမ်းကြောင်းကိုကာကွယ်ဖို့ရာအမေရိကန်ရဲ့စစ်တပ်အင်အားကိုတုံးဖို့ဝင်လေးမှာမဟုတ်ဘူးလို့တုံ့နှုံပြီးတောင်ကိုရီးယားနိုင်ငံဆိုးမြို့မှာအခြေစိုက်တဲ့အမေရိကန်တပ်ဖွဲ့တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအိုဘားမားရဲ့အခုပြောဆိုချက်ဟာမြောက်ကိုရီးယားကစရုပ်ထအကြိမ်နျူကလ িয়ার ဆန်တပ်ဖို့ချင်းချောက်ပြောဆိုနေချိန်မှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆန်တပ်မှုကိုဆက်လုပ်နေမယ်ဆိုရင်တော့ချွင်းချက်မရှိအထီးကျန်ဖြစ်သွားလိမ့်မယ်လို့လည်းအမေရိကန်သမ္မတအိုဘားမားကတောင်ကိုရီးယားသမ္မတပတ်ကွန်ဟီနဲ့တောက်ကြနေအစောပိုင်းပြုလုပ်တဲ့ပူးရဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအိုဘားမားရဲ့တောင်ကိုရီးယားခီးစဉ်ဟာဆိုရင်မြောက်ကိုရီးယားရဲ့ရန်စမှုတွေကိုကျူးကျော်ခွင့်ပြုမှာမဟုတ်ဘူးဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့တောင်ကိုရီးယားခေါင်းဆောင်ကလည်းပြောပါတယ်ရှင်။